တော်ရရှင်များခင်ဗျာလွတ်တော်ခေါ်ပြီး NLD ရဲ့တောင်းဆိုချက်ကိုစစ်စိုးရဘက်ကတရားဝင်အကြောင်းမပြန်သေးပေမဲ့မလ6ရက်နေ့တုန်းမြန်မာလင်းသတင်းစာပါဆောင်းပါးဟာစစ်စိုးရရဲ့အာဘော်ကိုထင်ဟပ်နေတယ်လို့ရန်ကုန်နိုင်ငံရေးအကဲကတ်တွေကယူဆပါတယ်အထူးသဖြင့် NLD ကိုအမည်နာမနဲ့တကွထုတ်ဖော်စစ်စိုးရုံသာမဟုတ်ဘဲကျန်းမာတဲ့စကားလုံးတွေနဲ့ပါအဖွဲ့ချုပ်ကိုတိုက်ခိုက်ထားတာတွေ့ရပါတယ်အလျှော်တင်လုပ်တယ်ဆိုရမှာလဲအခြေခံမတူရင်အလျှော်တင်လုပ်လို့မရတဲ့အကြောင်းNLD တွေးမိပုံမရဘူးလို့ပါဆောင်းပါးရှင်က NLD ကိုတစ်ဖက်သက်နှိမ်ထားတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး NLD ပြောခွင့်ရပုဂ္ဂိုလ်ဥလွင်ကိုကျွန်တော်အခုလိုမေးပါတယ်ဆောင်းပါးအရဆလို့ရှိရင်ပြည်ရပြည်တော်စုနေရ NLD ရဲ့နေလွတ်တော်ခေါ်ရေးတောင်းဆိုချက်ကိုတော်တော်ပြင်းပြင်းထန်ထန်ထိုးနှက်ထားတာတွေ့ရပါတယ်နောက်အဖက်စစ်စိုးရကိုတရားဝင်အစိုးရဖြစ်အောင် NLD ကကြိုးပမ်းတာဟာမယောင်ရစီလူတဲ့ကိစ္စဖြစ်တယ်တချိန်က NLD ကနေပြီးတင်မုံချေရေးကိစ္စဆွေးနွေးတာဟာတပင်းကိစ္စပဲတင်မုံချေဖို့ဖြစ်ပြီးတော့90ခုနှစ်ရွက်ောက်ပွဲဖြတ်ပြီးမယ်လို့ပြောတာမပါဘူးဆိုတဲ့သဘောမျိုးရေးထားပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်လို့အန်ကယ်ရိုအနေနဲ့ဗမာပြောချင်ပါလားခင်ဗျာ
ဟာအခုအန်ကယ်ရိုဒီကိစ္စဆွေးနွေးနေပါတယ
်ဆွေးနွေးတဲ့အကြောင်းအရာလေးများသိနိုင်မလားခင်ဗျာ
ဟာဒါကျွန်တော်တို့အဖွဲ့နဲ့ဆွေးနွေးတာပါအန်ကယ်တူချင်းအနေနဲ့ပြောပိုင်ခွင့်မရှိပါဘူ
းပြန်ပြီးထုတ်ပြန်ချက်တော့ထုတ်ပြန်ဖို့တော်တော်မရှိသေးဘူးပေါ့လောလောဆယ
်ဟာဒါတော့အန်ကယ်ရိုဆုံးဖြတ်ချက်ပေါ်မှာတည်ပါတယ
်ဟိုဆိုလိုတာဒီဆောင်းမဘာဖော်ပြတဲ့အချက်လေးနဲ့ပတ်သက်ပြီးတော့ဆွေးတော့ဆွေးနွေးနေပြီပေါ့
ဟိုပြန်လာဆုံးကြီးအကုန်လုံးတောင်းဝရှိတဲ့လူတွေမျက်လာဆုံးကြီးမဆွေးနွေးနိုင်သေးဘူးလေ
ဟိုရှိတယ်ရှိတယ
်ဒါလို့ကျွန်တော်တို့ကအကြောင်းပြဖို့မလိုပါဘူးဒါတော့ပြရာကတ်စရာမလိုပါဘူ
းအဲ့တော့ဟိုတစ်ဖက်ကသူကပြောထားတဲ့စာပိတ်တစ်ခုရှိပါတယ် NLD ရဲ့ဒီပြည်တော်စုနေကတောင်းဆိုချက်ကိုသာစစ်ဆိုးရဘက်ကလိုက်ရောမိရင်တဲ့ဒေါက်တာစေဝင်းခေါင်းဆောင်နဲ့ NCGUB အဝေးရောက်ညွန်မောင်းအစိုးရအဖွဲ့ကိုပါတွယ်ဝိုက်တဲ့နီးနဲ့ထောက်ခံသွားရကြနိုင်တယ်ဆိုပြီးဆောင်းမရေးပါတယ်ဒါပေမဲ့စီစူကကိုယ်တိုင်ပဲ SGUB ကိုမတရားသိမှနစ်ကကြီးညာထားပြီးဖြစ်ပါတယ်ဆိုတော့ကဒါဟာဘလို့နည်းနဲ့များသူကထောက်ခံရကြတော့နိုင်မလဲဆိုတာအကဲစဉ်းစားမိပါလားခင်ဗ
ျစဉ်းစားပြီးပါတယ်သူတို့ဒါသာရွက်ဇာတာနေကိုတေချာကိုးကားဖို့အတွက်သူတို့လှန်လို့ကြည့်မဲ့ဆိုလို့ရှိရင်ဒါသူတို့အဖြေတို့တင်းတင်းကြပ်ကြပ်တွေ့ရမှာပါအကဲတို့ကဒေါက်တာစင်ဝင်းတို့လောက်ရကိုဒါအကဲတို့ရဲ့သုံးပြချက်မဟုတ်ဘူးသူတို့ရဲ့တူချင်းသူဆုံးကြပြီးလို့လုပ်သွားတဲ့အတွက်သူတို့တစ်ချိန်မှာဥစိန်ဝဲကတော့အန်ကယ်ရိုရှီယာမဟုတ်ဘူးဒါပေမဲ့လို့အန်ကယ်ရိုရှီယာအန်လီယာပါတဲ့ပုံစံတွေအတွက်အန်ကယ်ရိုကကော်မရှင်ကိုသူတို့တဲ့ပေါ်ဟိုတဲ့ပေါ်အတိမမပြုဖို့သို့တော်ကိုလည်းအနေနဲ့အတိမမပြုဖို့အန်ကယ်ရိုပါတီကစာပေးခဲ့ပြီးဖြစ်ပါတယ်ကော်မရှင်ကိုသူတို့ဒီကိုစိန်ဝဲတို့ကတော့သူတို့ပါတီရှိပါတယ်သူတို့ပါတီကနေပြီးတော့တောင်းဝန်ရှိတဲ့လူတွေကလည်းဒီတိုင်းပဲကော်မရှင်ကိုစာပေးခဲ့ပြီးဖြစ်ပါတယ်ဒါ
နိဆန်တရနေ့ကျွန်တော်တို့နောက်ဆုံးထားပြီးတော့ပေါ့လေစေစိုးရဘက်ကနောက်ထပ်တရားဝင်အကြောင်းမပြန်ခဲ့ဘူးဆိုရင်ရော NLD နေနဲ့ဘယ်လိုများဟိုဆက်လက်ဟိုဆောင်ရွက်မှုရှိပါ့
ရှင်းပါတယ်ကျွန်တော်တို့ပြောတဲ့ဟာဒါကဒီရာဇဂံပေးတဲ့ဟာလည်းမဟုတ်ဘူးဒီဂိမ်းကြီးကျွန်မအကြောင်းမပြန်ရင်မလုပ်မယ်ဆိုတာမပြောပါဘူးချိန်နေရဒီကတော့ရေကောင်းရက်ကရွေးပြီးတော့ဒီဒင်းလောက်တော့ပြန်ဖို့တင့်တယ်ဒါမှနောက်တာရှေ့ကိစ္စတွေကျွန်တော်တို့လည်းဆွေးနွေးနိုင်မှာဆိုပြီးတော့ဒီလိုတဲ့အချိန်ပေးခဲ့တာပါ
ဒီဆောင်းမမှာပါတဲ့အချက်တစ်ခုက NLD ဟာတစ်ချိန်လုံးကတင်မုံချေရေးနဲ့တွဲဆုံဆွေးနွေးရေးကိုတင်ပြခဲ့ပြီမဲ့တဲ့ဦးဇကုနဲ့ရလအကောင့်ထဲဖော်ရေးကိုတင်မုံချေမယ်ဆိုတာမပါဘဲနဲ့တပင်းကိစ္စပဲတင်မုံချေတယ်ဆိုတာပါတယ်ဆိုပြီးသူကပြောထားပါတယ်ခင်ဗျ
ဦးဇကုနဲ့ရလကတင်မုံချေတာမချေတာအကြောင်းမဟုတ်ပါဘူးအမေတို့ကတရားဝင်သူတို့ဖြစ်နိုင်တဲ့သဘောကဒီလိုဒီလိုတော့ရှိတယ်ဆိုပြီးတော့ဒါဥရေအကြောင်းရဒါရှင်းပြတဲ့ကိစ္စပါပဲ
။ဆောင်းမအရာတော့ तू ကတပင်းကိစ္စကိုပဲတင်မုံချေလို့တဲ့ပုံရှိတယ်လို့ तू ကယူဆထားပါတယ်။ဒ
ါဘာမှမပါဘူး။အငယ်တို့ပြောတဲ့အတိုင်
းမြန်မာလင်းသတင်းစာပါဆောင်းမမှာဖော်ပြထားတဲ့နောက်တစ်ချက်ကလက်ရှိနာဖဆစ်ဆိုးဟာတရားဝင်အရွေးချယ်ခံထားရတဲ့အဆိုးမဟုတ်ဘူးဆိုတဲ့အချက်ကလွဲလို့အုတ်ချုပ်ခံလူဦးရေရှိနေတယ်။အချုပ်ချာအာဏာရှိတယ်။အုတ်ချုပ်တဲ့နယ်မြေရှိတယ်။တန်တမာဆက်သွယ်ရေးရှိနေတယ်ဆိုတဲ့အချက်ဒီကြောင့်တရားဝင်အစိုးရဖြစ်ပြီးသားပါဆိုတဲ့သဘောမျိုးရေးထားပါတယ်။သဘောကတော့ NLD ကိုလွှတ်တော်ခေါ်ပြီးမှတရားဝင်အစိုးရဖြစ်လာမှာမဟုတ်။ငကိုတဲ့ကိုကတရားဝင်အစိုးရဖြစ်ပြီးသားပါဆိုပြီးဆောင်းမရှင်ကဝင်ရောက်ဖြည့်ရှင်းထားတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့ဒီလိုဖြည့်ရှင်းတာဟာနိုင်ငံတကာဥပဒေနဲ့မကိုက်ညီတဲ့အပြင်နိုင်ငံတစ်ခုရဲ့တာမန်အဓိပ္ပာယ်ဖွင့်ဆိုချက်ကိုဆောင်းမရှင်ကလိုရာတွေးပြီးအစိုးရအဓိပ္ပာယ်ဖွင့်ဆိုချက်နဲ့တလွဲကောက်ချက်ဆွဲလိုက်တာဖြစ်တယ်လို့NLD ပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ရှင့်နေကြီးဦးညံဝင်းကထောက်ပြပါတယ
်တရားဝင်အစိုးရတရားရဲ့ definition မဟုတ်ဘူးကြာ international lawyer နံပါတ်1အချက်ကနေအောက်ရှိကအထုအချာအာဏာပိုင်နိုင်ငံဆိုရဲ့ definition ကျွန်တော်တို့တရားဝင်အစိုးရ definition မဟုတ်ဘူးဖွဲသုံးတာကအဲ့ဒီလိုတရားဝင်အစိုးရရဲ့ definition အဲ့ဒီလို၅ချက်ကတော့ဘယ်နိုင်ငံရေးဥပဒေကျမ်းပါမှာမတွေ့ပါဘူး
ဆိုလိုတဲ့သဘောကတော့နံပါတ်1အချက်ဖြစ်တဲ့ရွေးကောက်ခံအစိုးရမဟုတ်ရင်ကိုပဲသူကဒါတရားဝင်အစိုးရလို့မသတ်မှတ်နိုင်ဘူးဆိုတဲ့သဘောပါလား
မှန်ပါတယ်ခင်ဗျာ
တရားဝင်အစိုးရမဟုတ်ပြီမဲ့လို့ကျန်တဲ့၄ချက်ဖြစ်တဲ့ဟောလာအုပ်ချုပ်ခံလူဦးရေရှိတာတို့အချုပ်ချာအာဏာရှိတာတို့အုပ်ချုပ်တဲ့နယ်မြေရှိတာတို့တန်တမာဆက်သွယ်ရေးရှိနေတဲ့ဆွေအချက်တရားစစ်စိုးကပြောတယ်လို့ဒီဆောင်မမှာပါတယ်လို့ဟောလာဒီကျွန်တော်တို့သူတို့ကိုတရားဝင်အစိုးရဖြစ်ဖို့အတွက်အထောက်အကူဖြစ်တယ်ဆိုတာကိုမှန်နိုင်မှာမလား
မဟုတ်ပါဘူးဗျအဲ့ဒီအချက်တွေကနိုင်ငံတစ်ခုဆိုတာကိုအသေးပဲဖွင့်တာပါကျွန်တော်တို့အချုပ်ချာအာဏာနိုင်ငံဆိုတာလူရှိရမယ်နယ်မြေရှိရမယ်စံတာရှိရမယ်ဥပဒေရှိရမယ်အဲ့ဒါမျိုးတွေပါဥပဒေနဲ့တရားဝင်အစိုးရရဲ့ definition မဟုတ်ပါဘူးနိုင်ငံရဲ့ definition လာဖြစ်ပါလေ
ဆိုတော့နိုင်ငံရဲ့ definition နိုင်ငံရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုနိုင်ငံတစ်ခုမှရှိတင်ရှိလိုက်တဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုစစ်အစိုးရဘက်ကနေပြီးတော့မှစစ်အစိုးရတရားဝင်ဖြစ်တည်အောင်ပြောတယ်ဆိုတဲ့အဓိပ္ပာယ်ပေါက်သွားတယ်ဆိုတဲ့သဘောပေါ့
ကျွန်တော်တော့ဒီလိုပြောချင်တယ်ဗျတကယ်မရှိတဲ့နိုင်ငံရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုတရားဝင်အစိုးရဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဖြစ်ပြီးဆောင်းပါးရှင်ကယူသုံးတာလို့ကျွန်တော်အဲ့လိုပြောချင်ပါ
တော်ရရှိမြတ်ခင်ဗျာNLD နဲ့နောက်အဖအစိုးရဆွေးနွေးခွင့်လွတ်တော်ခေါ်ပေးခွင့်စတဲ့မြန်မာနိုင်ငံကြီးဖြည့်ရှင်းမဲ့အခွင့်အရေးတွေအလှမ်းဝင်းနေပြီလို့မြန်မာအလင်းမှာဆောင်းပါးကတဲ့တဲ့တမျိုးဆောင်းပါးရိတ်ချေတမျိုးရေးထားပြီးမဲ့ NLD ကတော့အခုလိုအရေးသားတွေဟာစစ်အစိုးရရဲ့တရားဝင်အကြောင်းပြန်ကြားချက်လို့မယူဆကြောင်းပါခင်ဗျာ